February 10ရက်တနင်္ဂနွေနေ့မှာလည်လာသွားမဲ့ဥပုသ္စာဖြစ်သင်ခန်းစာရဲ့ခေါင်းစဉ်ကတော့တန်ရှင်းသူတို့ဤပထနာဖြစ်ပါတယ်ဗတိကျန်ခန်းကြီးရှစ်ဟာဖျားသခင်ရဲ့မျက်မှောက်တော်မှာကောင်းကင်တမန်ခုနှစ်ပါးတို့ဟာတဘိုးခုနှစ်လုံးမှုတ်ဖို့အစဉ်နဲ့ရက်နေတဲ့ရုပ်တံတန်နဲ့ဖွင့်ပြထားပါတယ်အဲ့ဒီတဘိုးခုနှစ်လုံးမှုတ်လူဆဲဆဲအချိန်မှာအခြားမြင်ကွင်းတစ်ခုဝင်ရောက်လာပါတယ်တဘိုးတွေကိုဖျားတရားနဲ့သက်ဆိုင်တဲ့အနေအထိပ်ပဲတွေနဲ့ဖွင့်ဟရှင်းပြဖို့ရည်ရွယ်ထားပါတယ်ဗတိကျန်အခန်းကြီး၈ငယ်၃၄ကိုယေရုရှလင်မြို့မှာရှိတဲ့ဗိမာန်တော်အတွင်းနေ့စဉ်ပြုရတဲ့ဝတ်တွင်နဲ့ရှင်တွဲပြီးတော့ဖတ်ပါနေ့စဉ်ဝတ်တွေကတော့အောက်ပါအတိုင်းဖြစ်ပါတယ်ဂျူဘိတန်စာအုပ်တအုပ်မှာတမန်ကျန်ရေးသားထားချက်ကိုရှင်းပြတဲ့နေရာမှာညာဦးရန်ပူဇော်တဲ့ရစ်ကောင်တိုးကလေးကိုမိရှုရရစ်ပလင်ဘော်ကိုတင်ပြီးတော့မိရှုပူဇော်ရပါတယ်တိုးရဲ့အသွေးကိုရစ်ပလင်ရင်မှာပဲ့ဖျန်းရပါတယ်တာဝန်ကျတဲ့ရစ်ပြောဟိတ်မင်းကလည်းပဲနန့်တာရှုရရွှေလင်မန်းကိုဗိမာန်တော်တန်ရှင်ရအခန်းထဲကိုယူဆောင်သွားပြီးတော့ရွှေပလင်ပေါ်မှာနန့်တာကိုတင်လှပူဇော်ရပါတယ်။ဒီပြောဟိမင်းပြန်လည်ထွက်လာတဲ့အခါမှာအဲ့ဒီနန့်တာလင်မန်းကိုဇင်းကြံပေါ်ကိုအတန်မြင့်ဟင်းသွားအောင်အရှိန်နဲ့ပြစ်ချရပါတယ်။အဲ့ဒီအတန်ကြားတာနဲ့အစင်နဲ့ရှိနေတဲ့ဒီပြောဟိခုနှစ်ပါးတို့ဟာတဘိုးတွေကိုမြည်ဟီးစွာမှုတ်ချင်းဟာတနစ်တာတဲတော်ဖို့ပြီးဆုံးတဲ့အကြောင်းအမှတ်သားဖြစ်ပါတယ်။ညာဦးရန်ကိုတနည်းတဖုံအားဖြင့်ဗျာဒိတ်ကျန်ခန်းကြီးရှင့်ငယ်၃ကနေ၅ကပြန်လည်တင်ဆက်ထားပါတယ်။ထင်ရှားတဲ့မြင်ကွင်းမှာတော့ကောင်းကင်တမန်ဟာနန့်တာအပေါင်းကိုခံယူတဲ့မြင်ကွင်းဖြစ်ပါတယ်။နန့်တာအမွေးကြိုင်ဟာဖျားရှင်လူတွေဆူတောင်းတဲ့ကိုပုံဆောင်ထားပါတယ်။သူတို့ရဲ့ဆူတောင်းတဲ့အပေါင်းကိုဖျားရှင်ကနားညောင်းတော်မူပါတယ်။ဗျာဒိတ်ကျန်ခန်းကြီးရှင့်ငယ်၃ကနေ၅ဟာအရေးကြီးတဲ့တဘိုးခုနှစ်လုံးအကြောင်းကိုအထူးစီစဉ်တင်ဆက်ထားပါတယ်။ပထမတစ်ချက်ကတော့တဘိုးခုနှစ်လုံးဟာဖျားသခင်နေနဲ့မိမိရဲ့လူတွေဆူတောင်းတဲ့ကြောင့်ပုံကန်ချမ်းသာခြင်းပြုတဲ့လူအမျိုးတွေအပေါ်မှာတရားစီရင်တဲ့သတိပေးချက်ဖြစ်ပါတယ်။နံပါတ်1အချက်မှာတော့တဘိုးတွေဟာယေရှုရှင်အသေးခံတော်မူခြင်းမှာတိုးတက်ငယ်လို့ပြီးတော့ဒုတိယကြိမ်ပြန်လည်ကြွဆင်းလာတဲ့အထိကြာရှည်တဲ့ရာဇဝင်သမိုင်းအဆက်ဆက်ကိုဖော်ပြထားတာတွေ့ရပါတယ်။ဗျာဒိတ်ကျန်ခန်းကြီး၈ငယ်၅နဲ့ယေဇကျေလနိုင်ငံတကျန်ခန်းကြီး၁၀ငယ်၂ကိုဖတ်ရှုပါကောင်းကင်တမန်သည်လင်မန်းကိုယူ၍ရစ်ပလင်၏မီးနှင့်ပြည့်စေပြီးမှမြေကြီးပေါ်သို့ချလိုက်သည်ဖြစ်၍အတံမြည်ခြင်း၊မိုးချုံခြင်း၊လျှက်စစ်ပြက်ခြင်း၊မြေကြီးလှုပ်ခြင်းဖြစ်ကြ၏။ပိတ်အဝတ်ကိုဝတ်တော်သူအားလည်းယထာဘိန်းတို့အကြားမှခေရုဘိန်အောက်သို့ဝင်လော့ခေရုဘိန်အကြားမှရှိသောမီးကဲတို့ကိုလက်နှစ်ဖက်နှင့်ကျုံပြီးလင်မြို့ပေါ်မှဖြန့်ကျဲလော့ဟုမိန့်တော်မူသည့်အတိုင်းထိုသူသည်ငါမျက်မှောက်၌သွား၏ဆိုပြီးတော့ဖော်ပြထားပါသည်။ကောင်းကင်တမန်ဟာလင်မန်းထဲမှာရှိတဲ့ရစ်ပလင်ကမီးကိုယူပြီးတော့အပြစ်ရှုပ်ပြီးတော့အဲ့ဒီလင်မန်းကိုမြေကြီးပေါ်ကိုပြစ်ချလိုက်ပါတယ်။လက္ခဏာပုံဆောင်ချက်ကတော့အဲ့ဒီမီးဟာတန်ရှင်းသူတွေဝိုင်းဝန်းဆူတောင်းကြတဲ့ပလင်တော်ကရတဲ့မီးဖြစ်ပါတယ်။အဲ့ဒီပလင်ကရတဲ့အဲ့ဒီမီးရဲ့ပေါ်လွင်တဲ့အချက်ကတော့တဘိုးခုနှစ်လုံးရဲ့တရားစီရင်ခြင်းပုံဆောင်မှုမှာဖျားသခင်ရဲ့လူတွေဆူတောင်းတဲ့အတွက်ကြောင့်ဆိုးရုပ်တဲ့မြေကြီးသားတွေအပေါ်ကိုကြောက်ရွံ့လာတဲ့တရားစီရင်ခြင်းဖြစ်ပါတယ်။ဖျားသခင်ဟာကြောက်ဝင်ပြီးချင်းချက်တတ်မှတ်တဲ့အချိန်မှာတရားသဖြင့်စင်တော်မူမယ်လို့အဓိပ္ပာယ်တက်ရောက်ပါတယ်။ရွှေလင်မန်းကိုပြစ်ချခြင်းအနက်အဓိပ္ပာယ်ကတော့ခရစ်တော်ရဲ့အတနာခံပေးခြင်းအချိန်ဟာသာဝရကြာညောင်းမှမဟုတ်တဲ့အကြောင်းဂရုဏာတော်တကားပိတ်တဲ့အချိန်ဟာအမှန်ပဲရှိတဲ့အကြောင်းကိုဖော်ပြထားတာဖြစ်ပါတယ်ဆိုပြီးတော့တနင်္ဂနွေနေ့ဥပုသ္စာဖြစ်သင်ခန်းစာကတန်ရှင်းသူတွေရဲ့ပထနာနဲ့ပတ်သက်ပြီးတော့ရှင်းလင်းဖော်ပြပေးထားပါတယ်။